လွန်ခဲ့တဲ့အဖက်သေးကနေပြည်တော်မှာအလုပ်ဆွေးနွေးပွဲတစ်ခုလုပ်တယ်ဗျ။အဲ့ဒီဆွေးနွေးပွဲမှာဒုတိယသမ္မတတူကိုယ်တိုင်တက်ရောက်ပြီးတော့ဝင်ခွင့်ပြောသွားပါတယ်။ဆွေးနွေးပွဲခေါင်းစဉ်ကပွင့်လင်းမြင်သာကြီးနဲ့ဖြောင်းဝတ်ကြီးတဲ့။ပွင့်လင်းမြင်သာကြီးရမယ်ဖြောင်းဝတ်ရမယ်ဆိုတဲ့ဤသားကိုပြောတာပါ။အဲ့တော့ဒီအလုပ်ဆွေးနွေးပွဲမှာသမ္မတကဝန်ထမ်းတွေအဂတိလူစားမှုအကြောင်းကိုအဓိကထားပြီးတော့ပြောသွားပါတယ်။ဒုတိယသမ္မတကနိုင်ငံတော်ဝန်ထမ်းများအဂတိလိုက်စားမှုတွေတိုက်ဖြတ်ရေးကော်မတီမှာဦးစီးဦးဆောင်ပြုနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲဒါကြောင့်ဒုတိယသမ္မတကလက်စားမှုတွေဟာဒီနေ့မြမလူတိုင်းဝိုင်းမှာရည်ကြီးမှုတရားလူကိုဖြစ်နေပြီလို့ညွှန်ပြပါတယ်။ဒုတိယသမ္မတရဲ့စကားရဲ့ပြတဲ့မှာအဓိကထားခဲ့တဲ့အခြေအနေဆိုတာနဲ့နိုင်ငံရေးအဂတိလိုက်စားမှုဆိုတဲ့အစ်စာနှစ်ခုကိုသိပြုပြပါတယ်။အဓိကထားခဲ့တဲ့အခြေအနေဆိုတာပါလေအဓိကထားခဲ့တဲ့အခြေအနေဆိုတာဒုတိယသမ္မတရဲ့အဆိုအရတော့ကြီးပွားရေးပိတ်ဆို့မှုတွေနေပေါင်းများစွာခံခဲ့ရလို့အဲ့လိုအခြေအနေမျိုးပေါ်လာလို့ပြောပါတယ်နိုင်ငံရေးအခက်အခဲလိုက်စားမှုဆိုတာကတော့ဘယ်လိုလဲဆိုတာအဓိပ္ပာယ်ဖွင့်မသွားပါဘူးအဲ့ဒီကိစ္စကိုတရားသဖြင့်အရေးယူဖို့အချိန်ရောက်ပြီလို့တော့တည့်ပြောသွားပါတယ်ဒီကိစ္စနှစ်ခုနဲ့ပတ်သက်ပြီးတော့ပြောကြရည်အများကြီးရှိပါတယ်ကျွန်တော်နိုင်ငံတော်ကြီးဟာကမ္ဘာမှာအမွေးဆုံးအင်္ဂါဆုံးနိုင်ငံဘဝကြာဆင်းခဲ့ရတာတော့ကြားတော့ပါပြီ။အဲ့ဒီဟာပြည်ပကမ္ဘာနိုင်ငံများရဲ့စီးပွားရေးပိတ်ဆို့မှုတွေအကြောင်းကြောင့်လား။ဆက်နာချင်းအစိုးရတွေအာဏာသိမ်းပြီးတိုင်းပြည်ကိုအမောမောမာမာအဖောဖောပြားပြားအုပ်ချုပ်မင်းလုပ်သွားခဲ့ကြလို့လား။ဒါတွေကိုစီးပွားရေးပညာရှင်တွေတမိုင်းထူးဆတုတည်နာလုပ်ပြီးလူသိရှင်များဖော်ထုတ်သွားကြဖို့လိုပြီးလို့ထင်ပါတယ်။ဒါရီကိုကြည်ကြည်မိမိသိရင်ဒီနေ့ရည်ကြည်မှုတမျိုးဖြစ်နေပြီလို့သူတရသမားပြောသွားတယ်အဂတိလိုက်စားမှုကိစ္စတွေကိုတိုက်ဖြတ်ပြီးမှအနာလဲသည့်ရှင်းလဲရှိအနေအထားကိုရောက်လာနိုင်မှာဖြစ်ပါတယ်ဒါမှလည်းဒီယောဂါကိုဘယ်လိုပူဆောင်ရမလဲဆိုတာကျွန်တော်တို့အဖြေထုတ်နိုင်မှာဖြစ်ပါတယ်ဒီအနာရှင်ခစ်တွေနဲ့တစ်ဖြတ်တည်းဆက်ဆက်နေတာကလည်းနိုင်ငံရေးအဂတိလိုက်စားမှုတွေပါပဲနိုင်ငံရေးအဂတိလိုက်စားမှုဆိုတာအနာကိုအမှောင်မှောင်မှားမှားမတရားသုံးပြီးကိုကျိုးစီပါရှာရာတို့တမရပါလိမ့်မယ်။တိုက်ပြီးအနာကိုလက်နဲ့နဲ့အာမသိနေပေါင်း20ကျော်ဒေါ်ရဆိုင်အုပ်ချုပ်တိုက်ပြီးရဲ့တရားသတ္တတွေဥစ္စာရဏတွေကိုခုတ်ခွာနှိပြသခိုးတော်တွေလိုလူမတိသူမတိကြိတ်ရောင်းဆက်ယုံအလုံယုံအိုးအိမ်စီစီချမ်းမီလေမီရာမီစရာတွေကိုအာမသိအဲ့ဒီလိုငတက်ပြားသခင်ခဲ့ကြတာတွေဟာနိုင်ငံရေးအဂတိလိုက်စားမှုနိုင်ငံရေးအကျင့်ပြည့်မှုနိုင်ငံရေးဘဏ္ဍာဖူးတိုက်တွန်းမှုတွေဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်။အဲ့ဒီလိုအကမဟာလက်စားမှုတွေအကျင့်ပြည့်မှုတွေအဂတိလိုက်စားမှုတွေကိုဒီနေ့လက်စားမှုရည်ကြီးမှုရဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ကျွန်တော်တို့သတ်မှတ်လို့ရပါတယ်။ဒုတိယသမ္မတကြီးရဲ့သုတ္တမိလာလိမယ်လို့ပြောလင့်ပါတယ်။မှန်တကယ်ဖြစ်နေတာကလက်စားမှုတွေဟာကုသရောဂါတို့ကြီးဖြစ်နေပါပြီဒုတိယသမဏပြောသလိုရည်ကြီးမှုမဟုတ်ပါဘူးပလိယောဂါလိုကာယောဂါလိုကာလဝန်းယောဂါလိုကာယောဂါတို့လိုဖြစ်နေပါတယ်အဲ့လိုယောဂါတွေကိုအမြစ်ကပယ်လှမ်းမှကာဝေတားသိနိုင်မှာဖြစ်ပါတယ်ခုနာဝဲနာရာနာလိုတဏှာပုတ်လင်းုံနဲ့တော့ပျောက်ကင်းနိုင်မယ့်အနေအထားမရှိတော့ပါဘူးဒုတိယသမဏပြောသလိုနိုင်ငံရေးအဂတိလိုက်စားမှုတွေကိုလည်းအရေးယူဖို့အချိန်တန်ပြီလို့တကယ်ယုံကြည်ရင်ဝန်ထမ်းလောကကမီးလှမ်းရှာယူနေမပြီးပါဘူးနိုင်ငံရေးတာဝန်ထမ်းဆောင်ခဲ့ကြတဲ့အာဏာပိုင်အဖွဲ့အစည်းဝင်တွေပုဂ္ဂိုလ်ကြီးတွေကိုလည်းဒီအနိကမှန်မြောက်အဝေးကြီးမှန်မြောက်ဆိုတာနည်းနဲ့စောင့်ကြည့်စစ်ဆေးမှုတွေလုပ်တင်ပါပြီအထူးသဖြင့်ကတော့နိုင်ငံရေးယာရုကြီးတွေမခံစားမဆန်စားမီမိမိတို့ပြည့်ပိုင်ဆိုင်မှုတွေပစ္စည်းဥစ္စာဒဏ္ဍာရီပြောဝချမ်းသာမှုတွေကိုတက်ဆိုင်ရအောင်ပြင်ပြအခြေခံမှုလိုပါလိမ့်မယ်ဒီလိုမှတ်တမ်းတင်နိုင်မှလည်းဒီတာဝန်ရှိတဲ့နိုင်ငံရေးတာဝန်ယူခဲ့တဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုအဂတိလိုက်စားမှုတွေကျင်းရလားဆိုတာကျွန်တော်သတ်မှတ်နိုင်မှာဖြစ်ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့တော့လွတ်တော်ထဲမှာကျွန်တော်အစိုးတင်မှုတယ်လို့ကျွန်တော်မှတ်မိပါတယ်လွတ်တော်ထဲမှာဝင်းကြီးဝင်းကလေးတို့သမရကြီးသမရကလေးတို့ဖြစ်မဲ့ပုံကူများရဲ့ကိုယ်ပိုင်ဥစ္စာသိင်းတွေကိုပို့ရမယ်ဆိုတာလှူရှားမှုတွေတခုပေါ်တယ်လို့ကျွန်တော်မှတ်မိပါတယ်အဲ့ဒီလှူရှားမှုကိုအကြောင်းပြုပြီးတော့လွတ်တော်ထဲမှာဒီကိစ္စကိုထွင်းနေတယ်လို့ကျွန်တော်သိပါတယ်ဒါမဲ့လို့အဲ့ဒီလွတ်တော်ထဲမှာအဲ့ဒီကိစ္စဟာလေခွက်ခွက်လောင်ရှုံးသွားပါတယ်ဘယ်လိုမှ ဒီကိုယ့်ရဲ့ကိုယ်ပိုင်ပစ္စည်းဟဲ့ဥစ္စာဒနာဆိုတာတွေကိုလူရှိသူရှိမှာဖွင့်ဟပြီးတော့ဝန်ခံချင်းပြောဆိုချင်းအတိပေးချင်းမျက်နာတင်တာဖြစ်အောင်လုပ်ချင်းဆိုတာတွေမလုပ်ချင်ကြပါဘူးအဲ့လိုမလုပ်ချင်ကြလို့လဲအဲလွတ်တော်ထဲမှာသူနေတဲ့ခါမှလည်းပြက်ပြဲသွားတာဖြစ်ပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့ဘာလဲဆိုတော့ဒီလိုလူပုဂ္ဂိုလ်ရဲ့เนาะနိုင်ငံတော်တန်းဆောင်မဲ့ပုဂ္ဂိုလ်ရဲ့နိုင်ငံတော်တန်းဆောင်ကြည့်ဘူးတဲ့ပုဂ္ဂိုလ်ရဲ့ဒီပစ္စည်းဥစ္စာတွေဒနာတွေပိုင်ဆိုင်မှုတွေဒါတွေအကုန်လုံးကိုကျွန်တော်ကယာရုမယူခင်မှာတောင်းမခံခင်မှာသူစုံမလဲဩဇာအာဏာမရှိခင်မှာဘလို့ရှိတယ်ဆိုတာကိုတိတိကျကျကိုချပြနိုင်ရမယ်မှတ်တမ်းတင်စားနိုင်ရမယ်အဲ့ဒါမှသာလေသူဟာသူ့ရဲ့နိုင်ငံတော်ဝန်ကြီးဆိုတဲ့ယာရုယာကန်ကြီးယူတဲ့ပြည့်ရဲ့ကာလမှာသူဟာလက်ဆောင်မှုတွေကျင်းလားတမတ်မမြမြတ်တာလုပ်ရလားယူဖြတ်မှန်လုပ်ရလားချင်းသာမြင်သာလုပ်ရလားဆိုတာတွေဟာကျွန်တော်ပေါ်လင်းလာမယ်လို့ကျွန်တော်ချားပါတယ်အဲ့ဒါကြောင့်ဒီနေ့လက်ဆောင်မှုတိုက်ဖြည့်ပြည်သနာတွေကိုစဉ်းစားတဲ့အခါမှာအောက်ခြေဝန်ထမ်းတွေလောက်ကိုပဲကြည့်ပြီးတော့ပြောလို့မရပါဘူးဒီလိုနိုင်ငံရေးတာဝန်တွေယူတဲ့ပုဂ္ဂိုလ်များနဲ့တွေ့လဲဒါရီယာစစ်ဆေးဖို့လိုပါတယ်နော်ဒါတစ်ချက်နောက်တစ်ချက်ကအာဏာရှိတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းတင်ပြီးတော့လုပ်တဲ့အဲဒီကိုလိုနီလို့ခေါ်တဲ့အဲဒီလုပ်ငန်းရှင်ကြီးဒီပုဂ္ဂိုလ်တွေရောဘလောက်အထိအဲဒီရုပ်ပြောင်းဝင်ရှိတယ်ဘလောက်ဖွင့်နေမြင်တာမှုရှိတယ်ဘလောက်ဒီလက်ပိလိုက်ယူကင်းစင်တယ်လဲအခွန်ကြီးရှောင်ဖို့အတွက်လက်အသေးလေးပြတာလုပ်တာတွေရှိတယ်မရှိဘူးလားဆိုတော့ကျွန်တော်တို့နားလည်သဘောပေါက်နေမယ်လို့ကျွန်တော်ယူဆပါတယ်ဒါတိုင်းပြည်ရဲ့အလွန်ရေးကြီးတဲ့ကိစ္စဖြစ်လာပြီလို့ကျွန်တော်ယူဆပါတယ်